မဆူမော်ပါရှင်။ကမ္ဘာကယောဂါကိုဗစ် -19 ကူးစက်တဲ့သူနေ့စဉ်လိုထောင်နဲ့ချီတွေ့လာရချိန်မှာဖီဘာကလီနစ်ခမဲ့ဆေးကန်းဒီမှာလူနာထက်ဝက်ကျော်လောက်မှာပိုးတွေ့ရှိနေတဲ့အခြေအနေနဲ့အရေးပေါ်ဆေးကုသမှုလိုအပ်ချက်အရအခမဲ့ဖျားနာကူးဆေးကန်းဒီထပ်တိုးချက်ဖွင့်လှစ်နိုင်ရေးစူးစမ်းနေကြတဲ့အကြောင်းပြောပြပေးချင်ပါတယ်။ဟုတ်ပါတယ်။အခုဆိုရင်ယောဂါပိုးတန်ရရှိတဲ့သူတွေကိုအချိန်တိုအတွင်းမှာအမြန်ဆုံးပိုးရှိမရှိအုပ်စုလိုက်စစ်ဆေးပေးနေတာမို့ဒီအပိုင်းမှာကိုတထောင်ဝန်းကျင်လောက်နေစဉ်လိုပိုးတွေ့ရှိနေတာကြောင့်အခုဆိုရင်မြန်မာနိုင်ငံတဝန်းလုံးတိုင်းဒါနဲ့ COVID-19 ယောဂါပိုးတွေ့ရှိသူပေါင်းက2000ကျော်အထိဖြစ်သွားပြီဖြစ်ပြီး COVID ကြောင့်သေဆုံးသူကလည်း900ကျော်သွားပြီဖြစ်ပါတယ်။ဒီလိုကယောဂါဖြစ်နေခြင်းဖြစ်သူတွေဖျားနာမကျန်းမာလာရင်အခမဲ့ကျန်းမာရေးဆေးကုသမှုပေးနေတဲ့ Fever Clinic တွေထဲမှာအထူးသဖြင့်အင်းစိန်မြို့နယ်နဲ့မြောက်ကလာမြို့နယ်တွေမှာ COVID ယောဂါလက္ခဏာတန်တရားရှိသူတွေမှာယောဂါပိုးရှိမရှိစစ်ဆေးပေးနေတာဖြစ်ပြီးဒီလိုနေ့စဉ်စစ်ဆေးမှုတွေထဲမှာစစ်ဆေးသူတွေကထပ်ဝက်ကြောလောက်နေ့စဉ်ပိုးတွေ့ရှိနေတယ်လို့အင်းစိန်မြို့နယ်ကဆရာဝန်ဒေါက်တာညင်းညီဆိုက VOA မြန်မာပိုင်းကိုပြောပြပါတယ
်။ဒီနေ့50ဝန်းကျင်ပေါ့နော်50ဝန်းကျင်စစ်တဲ့ဟာမှာဟို 50% ကျော်ကျော်ပေါ့နော်50နဲ့55ရာခိုင်နှုန်းကြားမှာတော့ positive ထွက်တယ်အဲစစ်တဲ့ခါလေးရယ်ပေါ့နော်ဒီနေ့ဆိုရင်48ယောက်ဆက်လိုက်တယ်အဲမှာ28ယောက် positive ထွက်တယ်ကျွန်တော်ကတော့အင်းနေရလူတစ်ယောက်ဆိုတော့မဟုတ်ဘူးခင်ဗျကျွန်တော်ကတခြားမြို့နယ်တွေကနေလေတခြားဖီဘာကလေးနေရာနေပြီးတော့လွှဲတဲ့ခါလေးရှိတယ်အဲ့ဒီဟာတွေကိုစစ်တယ်ပေါ့နော်စစ်တဲ့ဟာမှာလည်းကျွန်တော်ကတကယ်ကိုကိုဗစ်လို့တည်ကြတဲ့လူတွေမှပဲထင်တဲ့လူတွေမှပဲစစ်တာပေါ့နော်တွေ့တယ်ဆိုတာနဲ့ကျွန်တော်ကအဲ့ဒီတွေ့တဲ့လူတွေကိုအမြင်နဲ့ဆိုတခါလဲအဆင်အဆင်ကိုတန်းပို့တာသူတို့အိမ်မပြန်ခိုင်းတော့ဘူးစစ်တာတော့တော်တော်လေးများနေပါလေ
အခုဆိုရင်တော့လူလူကြားမှာနေမကောင်းမကျန်းမာဖြစ်လာသူတွေများလာတဲ့အတွက်ပြည်သူတွေကိုအရေးပေါ်ကျန်းမာရေးဆောင်ရှောက်မှုပေးနိုင်မှုအခမဲ့ဖျားနာကူဆေးကနေကိုမြို့နယ်တွေမှာအစ်စ်ထက်တိုးချက်ဖွင့်လှစ်နိုင်မှုစ조사နေသလိုစေနာဝင်နဲ့ဆရာဝန်အင်အားတွေထပ်ဖြည့်နိုင်ရေးလည်းမြန်မာနိုင်ငံဆရာဝန်သင်းနဲ့အတူဝိုင်းဝန်းကြိုးပမ်းနေကြတယ်လို့အခမဲ့ဖျားနာကူဆေးကန်းကွန်ရက်ရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကပြောပါတယ်
ဖွင့်မဲ့မြို့နယ်တွေရှိပါတယ်ကျွန်တော်ယာရာစံကြောပစွန်တော်စင်ငယ်မြို့ပေါ့နော်ပြန်ဖွင့်ဖို့လည်းအစီအစဉ်ရှိပါတယ်ဘာလို့အလိုဖွင့်ရည်ရည်ရွယ်ချက်ကတော့ကျွန်တော်တချို့မြို့နယ်ကတော့ဖီဘာကလင်းတွေမရှိတော့အဲ့မြို့နယ်ကလူတွေကပြဿနာဒါမှသက်ပြရမယ်ဆိုတဲ့ပြဿနာပေါ့နော်ဖီဘာကလင်းတွေမရှိရပုံမှာသူတို့ကအခက်ကျင်းပြဿနာမရှိဘူးခင်ဗျ။အဲ့တော့ဆေးရုံတွေဆိုလဲဆေးရုံတွေမှာလဲလူနာအရင် workload တွေကများတော့သူတချို့တော်တော်များများမသွားချင်အောင်ဆေးရုံတွေမှာလဲမရှိတဲ့မြို့နယ်ကလူတွေကအနည်းဆက်ဆုံးမြို့နယ်ကိုလည်းကြောက်ရွံ့လာတယ်။ဒါတော့အမှတမြို့နယ်တမြို့နယ်ဖီဘာကလင်းတွေကလူတွေကအများကြီးဖြစ်သွားအောင်ဒီအဒီကမြို့နယ်တိုင်းအောင်ဖွင့်ဖို့အတွက်ကိုတော့ plan လုပ်နေတယ်ပေါ့နော်။ကျွန်တော်မြန်မာနိုင်ငံဆောင်များအသင်းရဲ့ကျွန်တော်တို့ဒီ community ဖီဘာကလင်းတွေရန်ကုန် network ရဲ့ပုံမှန်လုပ်ကြတာပေါ့နော်။
COVID-19 ယောဂါပိုးတွေ့ရှိမှုအများဆုံးတိုင်းဖြစ်တဲ့ရန်ကုန်တိုင်းတွင်မှာ COVID ယောဂါလက္ခဏာတန်ရရှိသူတွေကိုအင်းစိန်နဲ့မြောက်ကလာပါဆေးကနေမှာတခါတည်းယောဂါပိုးရှာဖွေပေးနေတဲ့အခြေအနေကိုလည်းဒေါက်တာကျော်မင်းထွန်းကရှင်းပြပါဗျ။
လောလောဆယ်တော့ဆင်းရဲရတော့22ခုပေါ့နော်။22မျိုးကတော့လည်းရှိရောကုန်းချံကောပါတော့လူနာကိုလမ်းနေပြီပေါ့နော်ဒီဆေးကမှာ။ဟိုဒီဗဟန်းကအကယ်ဆမယ်ဆို23ဖြစ်မှာပေါ့နော်။ဒါတော့တခြားလူဖွင့်ဖို့ဟိုတော့အစီအစဉ်ရှိနေဟော။အခုကကျွန်တော်မြောက်ကလာဖီဘာကလင်းကလည်းဆက်ယူပေးနေပြီပေါ့နော်အင်းစိန်ဆက်ယူပေးနေတယ်ကျွန်တော်တခြားဖီဘာကလင်းကပါလဲဆိုအဓိကကိုဗစ်ကြောင့်ဖျားလာရာသီဒုက္ခကြောင့်ဖျားလာမဖျားတာတခုပဲပေါ့နော်နောက်တစ်ခုကအနမ်းကြောက်လူနာလာတယ်ကျွန်တော်တို့အခုမြို့နယ်တော်တော်များများအနမ်းကြောက်စင်တာရရှိပြီပေါ့နော်အနောက်စမီယာစင်တာပေါ့နော်နေရာလို့ရှိတယ်ဆိုရင်ကျွန်တော်အဲ့လူနာအနမ်းကြောက်စင်တာပို့လိုက်တယ်ဖီဘာကလင်းမှာဆက်ယူတဲ့အနေထားတော်တော်တယ်နှစ်ခုမှပဲရနေသေးတယ်မြောက်ကလာနဲ့အင်းစိန်မှပဲရသေးတယ
်မြို့နယ်တွေကအခမဲ့ဖျားနာကူဆေးကန်းနေမှာဆေးကန်းလာပြတဲ့သူများလာတယ်လို့နေစဉ်လိုပိုးတွေ့ရှိမှုဥယေကလည်းများပြလာနေပါတယ်ဒီလိုအချိန်တွေမှာတော့စေတနာဝင်တဲ့ဆေးပညာရှင်တွေဆရာဝန်သူနာပြုတွေဘက်ကဆေးရုံဆေးကန်းနေမှာအချိန်ပြည့်ကုသပေးနေကြချင်းပြည်သူတွေဘက်ကလည်းယောဂါကူးစက်မှုကြိုတင်ကာကွယ်တားဆီးနိုင်ရေးဆောင်ရွက်ရှောင်ရွက်အချက်တွေကိုအထူးလိုက်နာပြီးဝိုင်းဝန်းကူညီပေးကြပါလို့စေတနာဝင်တဲ့ဆရာဝန်တွေကမြစ်တာရက်ခံပါတယ်ရှင်ကျွန်မဆုမမ